ကိုရီးယားကျွန်းဆွယ်မှာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တိစောက်ရေးအစီအစဉ်အရှိန်မြင့်နေချိန်မှာပဲအမေရိကန်ဂျပန်နဲ့တောင်ကိုရီးယားတို့ဟာဝင်လာတဲ့ဒုံးကျည်လမ်းကြောင်းကိုသိရှိအောင်လုပ်ပြီးဟန်တာကာကွယ်ရေးနဲ့ဆိုင်တဲ့စီးရေးလက်ကျင့်မှုကိုဒီကနေ့တနင်္လာနေ့မှာစတင်ပြီးနှစ်ရက်ကြာပြည့်လုံမှာဖြစ်ကြောင်းရေးကြောင်းခုခံကာကွယ်ရေးအဖွဲ့ MSDF ကပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ကပြီးခဲ့တဲ့သတင်းပတ်တွင်ကြီးမားတဲ့စီးရေးလက်ကျင့်မှုကြီးပြုလုပ်ခဲ့တာမှာတော့အဲ့ဒီစီးရေးလက်ကျင့်မှုဟာစစ်ဖြစ်ဖို့ခိုင်လုံတဲ့အကြောင်းအချက်ဖြစ်တယ်လို့မြောက်ကိုရီးယားဘက်ကပြောပါတယ်။ကုလသမဂ္ဂရဲ့ပိတ်ဆို့အရေးယူမှုနဲ့နိုင်ငံတကာအသိုင်းအဝိုင်းရဲ့ပြည်တင်မှုတွေကိုဆန့်ကျင်ပြီးနျူကလ িয়ার လက်နက်နဲ့ပက်ထင်တာဒုံးကျည်တွေပိုင်ဖို့လုပ်နေတဲ့မြောက်ကိုရီးယားကဂျပန်နိုင်ငံကိုကြော်ပြီးပက်ထင်တာဒုံးကျည်တွေကိုဆန့်တပ်ပြုလုပ်ခဲ့တာပါ။နိုဝင်ဘာလ29ရက်နေ့မှာတော့သူတို့အဆိုအရအဆင့်အမြင့်ဆုံးလို့ဆိုတဲ့တိုက်ချင်းပစ်ပက်ထင်တပ်ဒုံးကျည်ကိုမြောက်ကိုရီးယားကစမ်းသပ်ပစ်လုပ်ခဲ့တာမှာအဲ့ဒီဒုံးကျည်ဟာအမေရိကန်ပြည်ထောင်စုအထိရောက်နိုင်တယ်လို့ဆိုပါတယ်ပက်ထင်တပ်ဒုံးကျည်လမ်းကြောင်းဆိုင်ရာအချက်လက်တွေကိုသုံးနိုင်ငံကြားအပြန်အလှန်ဖလှယ်တာနဲ့ဆိုင်တဲ့ဒီစီးရေးလက်ကျင့်မှုဟာ6ချိန်မြောက်ပြုလုပ်တာဖြစ်တယ်လို့လည်း MSDF အဖွဲ့ကပြောပါတယ်ဒီစီးရေးလက်ကျင့်မှုမှာအငင်းပွားပွဲဖြစ်နေတဲ့ထပ်လို့ခေါ်တဲ့ဒုံးခွင်းဒုံးစနစ်ပါဝင်မယ်မပါဝင်ဘူးဆိုတာတော့မသိရသေးပါဘူး။တောင်ကိုရီးယားမှာတပ်စင်တဲ့တပ်စနစ်ရဲ့အားပြင်းတဲ့ရေဒါစနစ်ကတရုတ်နိုင်ငံအတွင်းလှမ်းကြည့်နိုင်စွမ်းရှိတာကြောင့်သူတို့ရဲ့လုံခြုံရေးကိုချင်းချောက်တဲ့ဆိုပြီးတရုတ်တို့ကစန့်ကျင်ကန့်ကွက်နေကြပါတယ်။